မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရိပ်မင်းကြီးဖရန်စစ်ကကြည်ညိုပြောဆိုပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဂျာတာပရီနေမှာရောက်သွားပြီးတဲ့နောက်ပုံရိပ်မင်းကြီးဖရန်စစ်ကအဲ့ဒီလိုမိန့်ကြားပြောဆိုရပါဘာ
။
ဂျာတာပရီနေသားတွေအပြင်ဘင်္ဂလားဒေ့ရှ်လူ့အဖွဲ့အစည်းရဲ့ထူးခြားတဲ့အမှတ်တင်ရတာတစ်ခုဖြစ်တဲ့ရဲရောကူညီမှုနဲ့တွေးဆညီမှုတို့ကိုဒီကိစ္စကထပ်ပြီးလာတဲ့ဒုက္ခတွေတွေကိုလူသားစာနာမှုအကူအညီပေးတာမှာအထင်ရှားတွေ့ထားရပါတယ်။ဒုက္ခတွေကိုယာယီနေထိုင်မှုနေရာနဲ့ဘဝအတွက်အခြေခံလိုအပ်ချက်တွေကိုထောက်ပံ့ပေးထားပါတယ်လို့ပိုယန်မင်းကြီးဖရန်စစ်ကအီတလီဘာသာစကားနဲ့မိန့်ကြားပေါ်တာပါ။အခုဘင်္ဂလားဒေ့ရှ်မှာပြောတဲ့မိန့်ကြားချက်ထဲမှာလည်းမြန်မာပြည်ကြီးစင်ပင်မိန့်ကြားခဲ့တာလို့ပဲရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုပိုယန်မင်းကြီးကသုံးနှုန်းပြောဆိုသွားတာမရှိပါဘူး။အဲဒီအစားဒီကိစ္စကဒုက္ခတွေတွေလို့ပဲသုံးနှုန်းမိန့်ကြားပေါ်တာပါ။ဒုက္ခတွေအကြက်တွေကိုရင်ဆိုင်တာမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရုပ်ဝတ္ထုပစ္စည်းအကူအညီတွေချက်ချင်းပေးရဖို့လဲပုံရမ်းမင်းကနိုင်ငံသားကိုတောင်းဆိုသွားပါတယ်။ရိုဟင်ဂျာဆိုတဲ့အုံလုံးကိုပုံရမ်းမင်းကတုံ့တုံ့ပြောဆိုသွားတာမရှိပေမဲ့လည်းမြန်မာနိုင်ငံမှာတော့မိကြခဲ့တဲ့တရားမျှတမှုလူ့အခွင့်အရေးနဲ့လေးစားသမှုရှိကြဖို့ပုံရမ်းမင်းရဲ့နှိုးဆော်ချက်ဟာရိုဟင်ဂျာတွေနဲ့လည်းအကျိုးဝင်တယ်လို့လူအတော်များများကမြင်ကြပါတယ်။